ဝီလန်ကောင်တီရဲ့ပစံချာကျွန်းကိုရောက်သွားကြတဲ့ရိန်ဂျာဒုက္ခသည်တွေဟာသူတို့ရောက်ရှိနေတဲ့နေရာအစ်မအဆင်ပြေအောင်နေထိုင်နေကြတယ်လို့ VOA ဘင်္ဂလားသတင်းဌာနကပြောပါတယ်။ကော့သက်စ်ပစားမှာရောက်နေကြတဲ့ရိန်ဂျာဒုက္ခသည်1600ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကပထမတုပ်ဖြစ်နေပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့မှာဘင်္ဂလားပင်လယ်အတွင်းမှာရှိတဲ့အဲ့ဒီပစံချာကျွန်းကိုပြောင်းရွှေ့နေရချထားခဲ့တာပါ။လောလောဆယ်ဒုက္ခသည်တွေကိုအတင်းချက်ပြီးသားစားစရာတွေပေးနေပြီးအကြာခင်မှာချက်စရာအိုးခွက်တွေပေးမယ်လို့ဆိုပါတယ်။ဒါအပြင်ကျွန်းပေါ်မှာသူတို့တွေလှုပ်လှုပ်ခွင့်ရဖို့အတွက်လည်းစီစဉ်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုပထမတော့အပြစ်ပြောင်းရွှေ့လိုက်နေတာကိုအောင်မြင်မှုအဖြစ်ရှုမြင်ကြောင်းပစံချာစီမံကိန်းကိုကုကဲရသူဗိုလ်မှူးချုပ်အဗ်ဒူလာအယ်မမန်ဂျောင်ဒရီကပြောပါတယ်။တစ်ချိန်တည်းမှာပဲလက်ရှိပစံချာကျွန်းကိုရောက်နေကြတဲ့ဒုက္ခသည်တွေရဲ့သတင်းအချက်အလက်တွေကိုကော့ဆက်ပစားမှာကြံရိုက်ခဲ့ကြတဲ့ဆွေမျိုးသားရင်းကိုပြန်လည်ပြောပြနိုင်ခဲ့တာကြောင့်မပြောင်းရသေးတဲ့သူတွေကလည်းပစံချာကျွန်းကိုပြောင်းချင်စိတ်တွေဝင်လာလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များအကူအညီပေးရင်းနဲ့ပြန်လည်နေရာချထားရေးအကြီးအကဲမိုဟာမက်ဆမ်ဆူဒူဇာကပြောပါတယ်။ရိန်ဂျာဒုက္ခသည်တွေကိုဝေးလံတဲ့ပစံချာကျွန်းကိုအတ္တမရှိပြောင်းနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်လှစ်ပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတောင်းဆိုလိုက်ကြပါတယ်။